British လုပ်ငန်းတွေဦးဖြစ်တဲ့ Hannah Withridge နဲ့ David Miller တို့တပ်ဖြတ်မှုနဲ့တည်တံပေးခံရတဲ့မြန်မာရွှေပြောင်းလုပ်ငန်းတွေဦးရဲ့နောက်ဆုံးအယူခံကိုထိုင်းရှင်နေများကောင်စီကနေထိုင်းမဟုတရားရုံးချုပ်ကိုဩဂုတ်လ23ရက်နေ့မှာတင်လိုက်ပါတယ်။တည်တံပြစ်ဒဏ်ချခံထားရတဲ့မြန်မာလုပ်ငန်းတွေဦးရဲ့အမှုအတွေ့တရားရုံးတွေမှာတက်တေထွက်ဆိုပေးမဲ့သူတွေကိုမြန်မာတန်ယုံလိတ်ကျွန်းထူးဆောင်တဲ့စစ်စီရေးကော်မတီကတာဝန်ယူမှုတိတ်မရှိတဲ့အတွက်ဒီအမှုကအား내ချက်တွေနဲ့အဆုံးသတ်သွားမှာကိုလိတ်ကျွန်းအရေးဆောင်ရဲ့နေသူတွေကစိုးရိမ်နေကြပါတယ်။အပြည့်စုံကိုတော့ထိုင်းခြေဆိုင်တည်ထောင်မအေးမာကတည်င်းပေးပို့ထားပါတယ်ရှင
်။ဗီဒိရှလူငယ်နှုတ်တက်ဖြတ်ခံခဲ့ရတဲ့လိတ်ကျွန်းလူတမ်းမှုနဲ့ပတ်သက်လို့တည်တံပေးခြင်းခံရတဲ့မြန်မာရွှေပြောင်းလူငယ်နှုတ်ရဲ့အယူခံကိုမလတရနေ့ကပယ်ချခံရပြီးတဲ့နောက်မှာတော့မြန်မာနိုင်ငံကဥပဒေပညာရှင်တွေနဲ့မှုကြီးဆိုင်ရာကျွမ်းကျင်သူတွေဟာထိုင်းနိုင်ငံရှေ့တွင်များကောင်စီနဲ့တွေ့ဆုံဆွေးနွေးပြီးကော့စမီတရားရုံးကနေတဆင့်ထိုင်းဗဟိုတရားရုံးချုပ်ကိုအယူခံတင်ပြခဲ့ကြောင်းမြန်မာတန်ယုံလိတ်ကျွန်းအထူးစုံစမ်းစစ်ဆေးရေးကော်မတီမှစုံစမ်းရေးမှူးဖြစ်တာဝန်ယူခဲ့တဲ့ဦးကျော်တောင်းကပြောပြပါတယ်
။ထိုင်းရှင်းနေများကောင်စီကတစ်ဆိုတဲ့ရှင်းနေမျိုးသမီးနဲ့ FPD ကရှီဆိုတဲ့ရှင်းနေမျိုးသမီးပေါင်း၂ယောက်တို့ကဒီနေ့မနေ့9နိုင်ခွဲမှာမူလတရားရုံးဖြစ်တဲ့ကော့စမီတရားရုံးကအယူခံတရားရုံးကိုနောက်ဆုံးအနေနဲ့ပို့ခဲ့တယ်ဒီနေ့လျှောက်လေးရဲ့စုစုပေါင်းကစာမျက်နှာ300နဲ့တစ်ချိန်နဲ့ကိုမျက်နှာပါတယ်
။သူတို့တာဝန်ယူနေစဉ်ကာလအတွင်းမှာတက်တည်လုပ်ပြီးမဲ့မြန်မာနိုင်ငံသားတွေအတွက်လုံခြုံရေးနဲ့အာမခံချက်တွေကိုလုံမပေးနိုင်တာတွေကြောင့်အဓိကတက်တည်ကိုလက်လွတ်ခဲ့ရတယ်လို့လည်းဆိုပါတယ်
။မြန်မာတိုင်းရုံးအထူးစုံစမ်းရေးကော်မတီဖက်ကရင်းမြစ်တက်တည်တွေရဲ့စာဝတ်နေရေးလုံခြုံရေးအတွက်ပေးနိုင်မလားလို့မေးတဲ့အမေကိုကျွန်တော်တို့ဖက်ကအဖြေလေးမပေးနိုင်ခဲ့ဘူး။ဘူးရဲ့လုံဆောင်ရေးကိုလည်းမပြေနိုင်ခဲ့သလိုခမင်းဆက်လောက်ပြအလောက်ကန်တစ်ခုကိုလည်းပဲပတ်ဖက်တိပြေကြရဘူးအဲ့ဒါနံပါတ်1နဲ့ကြာကောင်းတယ်ဒီတင်နဲ့အနာရောအသက်ခံရတဲ့လူတွေကဆက်သွားတာကိုသိလိုက်တဲ့မြင်လိုက်တဲ့အဲ့ဒီဟိုတယ်ကအလုသမာတယောက်ဟာစကိုင်းကဖြစ်တယ်အဲ့ဒီစကိုင်းကအလုသမာတယောက်နောက်ကိုကျွန်တော်လိုက်မယ်ဒါအပြင်ပြဿနာဖြစ်တဲ့နေ့ကလူသက်ပြီးတော့တက်လာတဲ့လူတွေကိုမြင်သွားတဲ့ရခိုင်ပြည်နယ်ပေါ်လာကြုံမျိုးတွေကအလုံးသမားနှစ်ယောက်ကိုကျွန်တော်ညောက်ကိုလိုက်မယ်ဒီကောင်လေးတွေမိမိတိတ်တိတ်ကျွန်တော်သိချပြီလို့ကျွန်တော်လိုက်မယ်လို့ပြောတဲ့အခါမှာလည်းပဲလက်ရှိသူဆိုတဲ့ရေးကော်မတီတိုင်ယုံအနေနဲ့ကရေးစစ်ကလည်းမပေးနိုင်ခဲ့ဘူးပြီးတော့မလိုက်နဲ့တော့ကျွန်တော်ကိုလိုက်ခွင့်မပေးခဲ့တဲ့အတွက်ကျွန်တော်အဲ့ဒီဇကိုင်းတဲ့တင်တဲ့ရခိုင်ဖက်ကအပြီးပြန်သွားတဲ့မိမိတိတ်တွေကိုကျွန်တော်မရလိမ့်ဘူး CCTV ကင်မရာတွေကအချက်နဲ့တွေကိုထိန်းချောင်းလေးနဲ့ထိန်းပလေးတွေတောင်းလို့၅ချိန်တိုင်နဲ့ဖွင့်ပေးခဲ့တဲ့ကောင်လေးကဒီဟာနဲ့ဖုံးမယ်မို့ရေးမှာဖွက်လာတယ်။အဲ့ဒီကောင်လေးဟာခြေတန်းအောင်ပြီးသား။ဒီကောင်လေးကိုကျွန်တော်တို့သူ့အဖက်ကအကူအညီဆောင်ရွက်ပေးရဲ့အဲ့ဒီချက်လေးတွေရမယ်။ကဲပဲအပြည့်ကျွန်တော်မလုပ်နိုင်ခဲ့ဘူး
။လိတ်ကျွန်းအထူးစုံစမ်းရေးကော်မတီမှာပါခဲ့ဘူးတဲ့ရှင့်နေဦးအောင်မျိုးတန်းကတော့တက်တဲ့အထောက်ထားတွေမပြည့်စုံပဲတေးတန်းချခဲ့တဲ့အမှုဖြစ်တာကြောင့်မြန်မာရှစ်တောင်းလူငယ်နှစ်ဦးအတွက်လွတ်မြောက်နိုင်ရေးမျှော်လင့်ထားတယ်လို့ပြောပါတယ်။
တည်တံထိုက်တဲ့အမှုမှာရာနှုန်းပြည့်တက်တည်ကံရဲ့အထောက်အထားမရှိဘဲနဲ့တည်တံပြီးလို့မရပါဘူး။ဒါ DNA မတွေ့တဲ့ကိစ္စတို့အလူသေးခွဲတဲ့ခါမှလည်းခွဲပုံခွဲပြီးမှတ်တမ်းမှတ်ရမရှိတာ။နောက် DNA စစ်ဆေးတဲ့ခါမှ DNA စစ်ဆေးပုံစစ်ဆေးနည်းအားပြည်ပဆိုင်ရာလုံခြုံရေးနဲ့မညီတဲ့အပြင်မှာအဲ့လိုတင်လာတဲ့ဆက်ရက်ကလည်းရုံးတော်မှာဖြစ်ရတယ်နဲ့ရက်စွဲတွေအကြောင်းနဲ့ထုတ်ကြတဲ့ဆိုတဲ့အချက်တွေကိုကြည့်မယ်ဆိုရင်ကိုဒီမှုဟာလုံးဝဒီဆောက်လို့မရတဲ့အမှုဖြစ်ပြီးတော့ဒီနေရာဒီမှုဟာလုတ်ကင်းသွားလိမ့်မယ်လို့ပြန်ကပြောလိုက်ပါတယ်။
မြန်မာရှေ့ပြောင်းလို့သမားခမန်းကြီး၄ရောင်လောက်အလုပ်လုပ်ကန်နေတဲ့ကော့တောင်ဖန်ဖြစ်ကျွန်းဖြစ်တဲ့လိတ်ကျွန်းမှာ2014ခုနှစ်စက်တင်ဘာလမှာလူတက်မှုဖြစ်ပွားခဲ့တာပါ2014ခုနှစ်စက်တင်ဘာလကုန်ပိုင်းမှာတော့လူတက်မှုနဲ့တရားဆွဲဆိုခံရတဲ့မြန်မာလူငယ်အုပ်ကိုတနစ်ကျော်ကြာထိုင်းနိုင်ငံကော့စမီကျင်းထောင်မှာဖမ်းဆီးထားပြီး2015ခုနှစ်ကုန်မှာတော့ထိုင်းနိုင်ငံကော့စမီတရားရုံးကနေအမှုခွနမှုနဲ့အမြင့်ဆုံးပြစ်ဒဏ်အဖြစ်တည်တံပေးခဲ့ပြီးဘန်ခွန်ကျင်းထောင်မှာထိန်းသိမ်းထားပါတယ်ရှင်